နောက်နှစ်သတင်းပတ်ဧပြီလ၁ရက်နေ့မှာကျင်းပမယ်2019ကြားချက်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲအပြတ်အသတ်နိုင်ပြီးတော့အစိုးရဖွဲ့နိုင်ခဲ့တဲ့ NLD ပါတီကြီးနဲ့အတိုက်ခံပါတီဖြစ်တဲ့ကျန်းခံဖွံ့ဖြိုးရေးပါတီတို့အကြိတ်အနယ်မရွေးဆွဲနေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့2012ကြားချက်ရွေးကောက်ပွဲလောက်တော့လူထုစိတ်ဝင်စားမှုနည်းတယ်လို့သုံးသပ်တယ်လို့တိုင်းရင်းသားနယ်မြေတွေကလက်လက်နေတဲ့နေရာတွေအတွက်တော့တိုင်းရင်းသားပါတီတွေဘက်ကနိုင်ချေရှိတယ်လို့ရှင်းပြကြပါတယ်။မဆုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လာမယ့်2019ခုနှစ်ဧပြီလ1ရက်စနေနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဦးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီလွှတ်တော်ကိုယ်စားလှယ်နေရာလက်လက်ခဲ့တဲ့မဲဆန္ဒနယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်အပါအဝင်အကြောင်းမျိုးမျိုးကြောင့်လက်လက်သွားတဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတာဖြစ်ပါတယ်။တရင်တစ်ပတ်တည်းကြာတော့တဲ့အချိန်မှာတော့အနိုင်ရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနိုင်ရကကြီးဦးတည်ဦးနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့ကိုယ်တိုင်လည်းဆွဲစည်းရုံးနေတယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဗဟိုလုံးမှုဆောင်တွေကိုယ်တိုင်အကြိမ်နဲ့လည်းဆွဲစည်းရုံးနေကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ NLD နိုင်ခြေရှိနိုင်ပေမဲ့လို့စည်ရေးပဋိပက္ခတွေဖြစ်လို့လုံခြုံရေးစိုးရိမ်ရတဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတီမြို့နယ်လိုနေရာတွေမှာတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရနိုင်ခြေများတယ်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ်
။ဟုတ်တယ်နိုင်ငံရေးအခြေအနေကတော့နည်းနည်းမတူဘူးပေါ့။အခုဒီတစ်ခေါက်ရတဲ့ရွေးကောက်ပွဲကကြတော့နေရာလည်းတိတ်မမြဘူး16နေရာလောက်ပဲရှိတယ်။ကျွန်တော်ခံမှန်းချက်ကတော့ NLD ပဲအဲ့ဒီဗမာလူမျိုးအများစုနေတဲ့ဒေသတွေမှာပို့ပြီးတော့အားသာရှိပါတယ်သူပဲနိုင်လိမ့်မယ်လို့ထင်တယ်။သို့တော်လည်းတိုင်းရင်းသားဒေသတွေမှာမွန်ဥပချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ဆလို့ရပါတယ်။ဂျာကောင်းပါတီပေါ့နော်ဂျာကောင်း SNLD ကိုသူတို့ပို့ပြီးတော့စိတ်ဝင်စားတယ်။ကျွန်တော်တို့ဒီဂျာပြူပါတီ SNDP တောင်မှအဲ့ဒီဘက်မှာဖြိုးရိမ်လုပ်တဲ့အခါအဲ့ဒီတော့လာတက်ကြတာပိတ်မတွေ့ဘူးပေါ့နော်
မြမရေလေးလာအခဲခတ်နေတဲ့ဒေါက်တာရမျိုးသိန်းကလည်းပြည်နယ်တိုင်းလိုက်လက်လက်နေနေဒီမှာပါတီအသီးသီးကဝင်ရောက်ရှင်ကြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနိုင်ရနိုင်ခြေတွေနဲ့ပတ်သက်လို့လည်းအခုလိုသုံးသပ်ပါတယ
်လက်ရှိအချိန်မှာပါတီချင်းတစ်ခုအနေနဲ့အချိန်နေပေါ့လေမဲဆွယ်စည်းရုံးမှုတွေလုပ်နေတယ်ဆိုပေမဲ့လို့အချိန်နေရှိမဲ့ဟိုမဲဆန္ဒနယ်ကတော့ကျွန်တော်တို့ရှမ်းပြည်နယ်ဒီမှာရှိတဲ့မဲဆန္ဒလေးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့စံတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဂျာကောင်းပါတီချားမှာရှင်ပြိုင်မှုအခြေအနေဖြစ်နေတယ်လို့ယူဆရပါတယ်။နောက်တစ်နေရာပေါ့လေရှင်ပြိုင်မှုအားကောင်းနိုင်တာကတော့ကျွန်တော်တို့ရခိုင်ပြည်နယ်အမ်းမဲဆန္ဒလေးပဲဖြစ်ပါတယ်။ပြည်နယ်ထွတ်တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီရဲ့နောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရှား၃ပါတီပေါ့လေအခြေအနေရှင်ပြိုင်ရမယ့်မဲဆန္ဒလေးတစ်ခုလို့တော့သုံးသပ်နိုင်ပါတယ်။နောက်ဆက်ဝင်စားကြရနောက်ကောင်းတဲ့မဲဆန္ဒနယ်တခုကတော့ကျွန်တော်တို့မွန်ပြည်နယ်ချောင်းစုံမဲဆန္ဒနယ်ပါပဲ။လက်ရှိအချိန်ဒီမှာကျွန်တော်တို့ချောင်းစုံမှာရှိတဲ့ကျွန်တော်တို့ဓာတ်နဲ့ပတ်သက်ပြီးတော့လူစုချားမှာဟိုစိတ်ဝင်စားမှုမားနေတဲ့မဲဆန္ဒနယ်လည်းဖြစ်တာကိုတွေ့ရပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အခြားအချိန်နဲ့ရှင်ကြိုင်တဲ့မဲဆန္ဒနယ်တခုဖြစ်လာနိုင်ပါတယ်
။ဒါပေမဲ့လို့ NLD ပါတီအနေနဲ့လွှတ်တော်နိုင်ငံရေးတွေကိုပြန်ပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့2017ဂျာပြတ်ရွေးကောက်ပွဲတုန်းကလောက်တော့ဒီ2019ဂျာဖြတ်ရေကောက်ပွဲပေါ်ပြည်သူလူထုစိတ်ဝင်စားမှုနည်းနေတယ်လို့ဦးရထွန်းကရှုမြင်ပါတယ်
ဒီဂျာဖြတ်ရေကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့စိတ်ဝင်စားမှုကိုရေကူရပြောမယ်ဆိုရင်တော့ဟို2017တုန်းကဂျာဖြတ်ရေကောက်ပွဲတော့စိတ်ဝင်စားမှုမရှိတာတော့သိကြတယ်လေဟိုတုန်းက2017ရေကောက်ပွဲဟိုဂျာဖြတ်ရေကောက်ပွဲဆိုတာက2010မှာ NLD မပါဝင်ပဲကျင်းပခဲ့ပြီးတော့2017ကျတော့ပါဝင်ခွင့်ရတဲ့အခါမှာအလုံးရှင်ပြိုင်နိုင်ခွင့်ရှိတဲ့ပထမအဦးဆုံးရွေးကောက်ပွဲဖြစ်တော့ပြည်သူလူထုကအများကြီးစိတ်ဝင်စားတယ်။ဟိုဝိုင်းပြီးတော့လည်းဒီမဲထည့်လိုက်တော့ NLD ကဒီလာရှိုးတနေရာလိုလိုအကုန်နိုင်ရပေါ့နော်။အခုဒီတစ်ခေါက်ဂျာတက်ရွေးကောက်ပွဲကကြတော့ဟိုနေရာလည်းသိမ့်မမြဘူး16နေရာလောက်ပဲရှိတယ်။တကယ်လို့အဲ့ဒီဟာမှာအခုလက်ရှိအနိုင်ရပါတီ NLD ကနေရာအနည်းစုပဲနိုင်တယ်ပဲထားအောင်ဒီတော့နိုင်ငံရေးမှာအပြောင်းလဲသိရှိမှာမဟုတ်ဘူးဟိုရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုကနည်းနေဦးမှာပေါ့နော
်အခုလက်ရှိမှာတော့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့လာမယ့်သတင်းပတ်အတွက်ရွေးကောက်ပွဲကျင်းပမယ့်နေရာတွေမှာတွားရောက်တာဝန်ယူဆောင်ရွက်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းလောက်ကန်ရွေးကောက်ပွဲကော်မရှင်အတွင်းမှဦးကျော်မြတ်သက်ကပြောပြပါဗျာကျွန
်တော်တို့သွားမှာဒီလောက်ကနေမှာသွားမှာဆိုတော့အဲ့တော့မှာတော့ဒီမဲဆင်းတွေပါနေတိကျအောင်လို့မဲပေးတဲ့နေရာတွေမှာ ဘယ်လိုပြောမလဲမတန်ဆန်းသူတွေပါအရှင်ပြောင်းလို့ပေါ့ဗျာအဲ့ဒါအကုန်လုံးပြည်သူတိုင်းရဲပေးနိုင်အောင်လုပ်ပေးထားပါတယ
်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်လုံးကတော့တတိုင်းမျိုးလုံးအတိုင်းအတာနဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဘက်ကဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးအစိုးရတည့်ရဖွဲ့စည်းနိုင်ခဲ့တယ်လို့ပြည်တော်စုလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်တွေမှာလွတ်တော်ကိုယ်စားလှယ်နေရာအတော်များများနေရာယူနိုင်ခဲ့ပါတယ်